American ga Iran ne hni nai swin nwe chin ne so yin 2015 ku ne ga Iran ne naingan ga ja ya shi tha de tabaw tu nyi chet ko de la ba lo Iran naingan ja yi win ji Mohammad Javad Zarif ga pyo cha lai ba de American tamara Donald Trump 2018 ku ne ga nout thwet lai de tabaw tu nyi chet the ma Iran ye nuclear saung yet mu ri ko kan tat pi a pyan lan a phyin Iran paw tan kha mu ri shot cha pe bo tabaw tu tha ra phit ba de American ha Iran ပြည်သူတွေအပေါ်စီးပွားရေးနည်းနဲ့အနိုင်ကျင့်ပိုကျနေတယ်လို့ဝန်ကြီး Zarif ကမလေးရှားနိုင်ငံမှာဒီကနေ့ပြောကြားလိုက်ပါတယ်။2015ခုနှစ်ကရရှိခဲ့တဲ့သဘောတူညီချက်ကိုအီရန်ကလက်ကင်ဆွဲထားစေဖြစ်တာကြောင့်ကျန်တဲ့၅နိုင်ငံနဲ့ဆက်ပြီးဆွေးနွေးမှုတွေလုပ်နေပြီးဒီဆွေးနွေးမှုတွေမှာ American ပြန်ပါခြင်းနဲ့ဆိုရင်သဘောတူထားတဲ့အချက်တွေကိုလေ့လာဖို့လိုမယ်လို့သူကဆိုပါတယ်။သမရာဟောင်းဘရက်အိုဘားမားလက်ထက်ကသဘောတူခဲ့တဲ့စာချုပ်ထဲမှာဗြိတိန်၊ပြင်သစ်၊ဂျာမနီ၊တရုတ်၊ရုရှားနဲ့ဥရောပသမဂ္ဂတို့ပါဝင်ခဲ့ပါတယ်။အဲ့ဒီစာချုပ်ဟာအီရန်အပေါ်အလျှော့ပေးထားလွန်းတယ်လို့ဆိုပြီးသမ္မတထရမ့်လက်ထက်မှာနှုတ်ထွက်ခဲ့ပါတယ်။တကယ်လို့အီရန်နဲ့ညှိနှိုင်းမယ်ဆိုရင်အီရန်ကနျူကလ িয়ার လက်နက်မထုတ်လုပ်နိုင်အောင်တားမြစ်မယ်အပြင်2015ခုနှစ်သဘောတူညီချက်ထဲမှာမပါတဲ့ပယ်ထိန်တက်မစ်ဆိုင်းတုံးအစီအစဉ်ကိုပါထည့်သွင်းကတ်သတ်မယ်လို့သမ္မတထရမ့်ကအခုသတင်းပတ်အစောပိုင်းတုန်းကပြောကြားခဲ့တာဖြစ်ပါတယ်။ကတ်သတ်မှုတွေကိုအဲ့ဒီစာချုပ်ထဲမှာပါတဲ့10နှစ်ထက်ကျော်ပြီးတော့ချမှတ်လို့ရတယ်လို့လည်းသူကပြောပါတယ်။အမေရိကန်နဲ့အီရန်ဆွေးနွေးမှုတွေစနိုင်ဖို့အတွက်ပထမအဆင့်အနေနဲ့အမေရိကန်ဘက်ကစီးပွားရေးအရဒဏ်ခတ်ပိတ်ဆို့မှုတွေဖယ်ရှားပေးရမယ်လို့အီရန်သမ္မတဟာဆန်ရူဟာနီကတုံ့ပြန်ထားပါတယ်။